ဖေဖော်ဝါရီလ၁ရက်ရှင်းနေနေ့ဟာမြန်မာနိုင်ငံမှာဖြစ်တဲ့အာဏာသိမ်းတဲ့၄နှစ်ပြည့်နေ့ပါ။အာဏာသိမ်းမှုကိုလက်မခံတဲ့ပြည်သူတွေကပြည်တွင်းမှာဆန္ဒထုတ်ဖော်သလိုပြည်ပရောက်မြန်မာတွေလည်းနိုင်ငံအသီးသီးမြန်မာတန်ရုံးတွေရှေ့မှာဆန္ဒပြပါတယ်။အမေရိကန်နိုင်ငံဝါရှင်တန်ဒီစီမြန်မာတန်ရုံးနဲ့တရုတ်တန်ရုံးရှေ့မှာဆန္ဒထုတ်ဖော်နေတဲ့ကိုရင်အေးကတော့
မော်မြင်တဲ့အာဏာသိမ်းမှုဆန့်ကျင်နေကြတဲ့ကျွန်တော်တို့ရဲ့နှွေးဦးတော်လိုင်းရေးရအောင်မြင်မှုတွေရနေပြီ။ဒါအပြင်ဒီအချိန်ဟုတ်အောင်မြင်နေတဲ့နှွေးဦးတော်လိုင်းရေးကိုကြဆင်းသွားအောင်လို့ဝင်ရောက်ဆွတ်ဖက်တဲ့အင်းကြီးချင်းတွေဆွတ်ဖက်မှုတွေကျွန်တော်တို့အနေနဲ့လုံးဝဆန့်ကျင်တယ်လုံးဝလက်မခံဆိုတာပြတယ်အထူးသဖြင့်တရုတ်ပေါ့နော်။ဒါကိုပြတာတယ်။နောက်ပြီးတော့နိုင်ငံကားနေပြီးတော့ကျွန်တော်တို့အမေရိကန်ပါဝင်နိုင်ငံပေါင်းစုံတွေဒီနေ့ပဲ statement ထွက်ထားတာအလုံးငြင်းငြင်းဖြစ်ချင်းကြပါဆိုပြောတယ်။ဒါပေမဲ့အဲ့ဒီညမှာ ceasefire agreement ဆိုကျွန်တော်တို့လည်းစစ်ကောင်စီဖြစ်နေတယ်။ဘယ်သူမှဒီချိုးဖောက်မှုလိုက်ပြီးမတားဆီးနိုင်ဘူး။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့တော့အဆုံးထိသွားမဲ့ကျွန်တော်တို့ရဲ့ new online ကိုအပြေးဝနိုင်ငံကနေထောက်ခံအပြေးဆိုတော့ပြတ်သားဖို့တစ်ဆန္ဒပြဖြစ်သွားတယ်
။ကိုရင်အေးပါလက်နက်ကင်တွန်းလှန်နေသူတွေဘက်ကနိုင်ငံအတော်များများထိန်းချုပ်နိုင်ပြီဖြစ်ပေမဲ့ခုလိုခုခံသူတွေရဲ့ new online ကိုနိုင်ငံတကာဝိုင်းဝန်းပန့်ဖို့ဖို့အတွက်ဆန္ဒဖုတ်ထုတ်ဖော်ကြတာဖြစ်ပါတယ်။ Britain, Germany, ပါဝင်ဥရောပနိုင်ငံအများပြားနဲ့ Thai, Japan, South Korea အပါအဝင်အာရှတိုင်းနိုင်ငံတွေကမျိုးကြီးတွေမှာပါမြန်မာရေးစုဝေးဆန္ဒပြကြပါတယ်။အာဏာသိမ်းချိန်ကတည်းကအဖမ်းခံရတဲ့နိုင်ငံတော်တိုင်ပင်ခံဒေါန်ဆန်းစုကြည်အသားဖြစ်သူကိုထိန်လင်းကလည်းမိခင်နဲ့တကွနိုင်ငံချင်းသားအားလုံးပြန်လွှတ်ပေးဖို့ဗြိတိန်လန်ဒန်မြို့ကမြန်မာတန်ရုံကိုတွားရောက်ပြီးဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်စီလက်မှတ်ထားတဲ့စာပေးပို့ပါတယ်။